ထမ်းမြန်မာနယ်စပ်ထမ်းမြောက်ပိုင်းမှာစိတ်ကြွဆေးတွေတည်ဆောင်လာတဲ့တောင်ပေါ်တိုင်းရင်းသားလူငယ်နှစ်ဦးကိုထိုင်းနယ်ခြားဆောင်တပ်ကမနေ့ကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါကိုဗစ် 19ကိုအစုအနီးမှာကင်းလဲနေကြတဲ့အမှတ်33နဲ့အမှတ်33ကနေကြောင်တက်တီနဲ့မူရစေဝါတဲဆောင်မောင်းနေလာတဲ့စိုက်ကဲနှစ်စီးတို့ဟာထိတ်တိုက်တွေ့သွားခဲ့တာပါ။ထိုင်းနယ်ကြောင်တက်ကရှေ့ကမောင်းလာတဲ့စိုက်ကဲကိုဖမ်းဆီးလိုက်တာနဲ့နောက်ကလိုက်လာတဲ့တစ်စီးဟာတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြစ်ခတ်တိုက်ခဲ့ပြီးနောက်ကျောင်းပြန်လဲပြေးခဲ့တာဖြစ်ပါတယ်။နေကြောင်တက်ဖွဲ့လက်ဖြောင ཁེན ཕེ པའི ནི ཡོ ཡེ ཏེ
အသက်30အရွယ်အမျိုးသားအလောင်းကိုတွေ့ရှိခဲ့ရပြီးအရှင်ဖမ်းမိတဲ့အသက်15နှစ်အရွယ်တောင်ဝတိုင်းရင်းသားလူငယ်ကိုတော့ဆက်လက်စစ်ဆေးနေတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်။ချင်းရိုင်းခရိုင်ရဲမှုကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဆက်တင်မှာလာဇန်ကနေတပတ်မပြည့်ခင်မှာပဲစိတ်ကြွစည်းတွေဟာ တန်း30လောက်ဖမ်းမိခဲ့တယ်လို့အိုက်စ်မူရစေဝါကီလိုခွန်ရာလဲဖမ်းမိပါတယ်။မြောက်ပိုင်းတစ်ခုထဲမှာပဲဖမ်းမိတာလို့ဆိုပါတယ်။သူပြောသွားတဲ့အထဲမှာကိုဗစ်ကာလမှာမြောက်ပိုင်းတစ်ခုထဲမှာပဲမူရစေဝါတွေအလုံးအင်းနဲ့ဖမ်းမိနေတာဟာသတင်းပေးတဲ့သူတွေကြောင့်ဖြစ်တယ်လူလူရဲ့ပူးပေါင်းပါဝင်မှုတွေကြောင့်မူရစေဝါတွေညံ့ညားစားစားဖမ်းမိနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုအခင်
ဒီနေ့ဒီမှာတော့အခုလိုမျိုးပြစ်ခတ်မှု၅ချိန်ချက်မနေဖြစ်ပွားခဲ့ပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဇက်ကနေသတင်းပေးပို့နေတာပါ